ဝါရှင်တန်မှာဗဟိုအစိုးရသုံးစီသဘောတူညီမှုရရှိရေးကြိုးပမ်းမှုဟာတာဝန်တင်မကျဖြစ်နေပြီးအင်္ဂါနေ့ကစလို့ဗဟိုအစိုးရဒစိပိုင်းပြပြရမယ်အခြေစိုက်နိုင်တာကြောင့်ယင်းနေ့မြို့နယ်ရှင်တွေစိတ်ပူပြီးတင်းနာနေ့ကအမေရိကန်စတော့ခ်ဈေးကွက်တွေဈေးပိတ်ရမှာဈေးကျခဲ့ပါတယ်။နောက်ဆုံးချိန်ကပ်ပြီးလွှတ်တော်အနေနဲ့သဘောတူညီမှုရရှိကာညစ်တကောင်နောက်ဆုံးကန့်သတ်ချိန်တိုင်းမီယာယီဘတ န်အစိုးရအသုံးစရိတ်ကိုယာယီဆိုင်းထားမှုကြောင့်လည်းနလန်ထူဆစီးပွားရေးကိုလွန်စွာထိခိုက်စေနိုင်ပြီးအလုတ်ကင်ပေါင်းတောင်းနှင့်ချီပြီးထိခိုက်နိုင်တယ်လို့သမ္မတဘရက်အိုဘားမားကသတိပေးခဲ့ပါတယ်။သဘောတူညီမှုမရဘဲနောက်ဆုံးကန့်သတ်ချိန်ကျော်လွန်ခဲ့ရင်တကမ္ဘာလုံးကထိခိုက်နိုင်မယ့်အလားအလာရှိနေပါတယ်။ကမ္ဘာအကြီးဆုံးစီးပွားရေးစနစ်နဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မှုတွေကြောင့်ရေနံဈေးနှုန်းတွေကျကာဥရောပနဲ့အာရှစတော့ခ်ရှယ်ယာဈေးတွေကလည်းကျဆင်းခဲ့တာတွေ့ရပါတယ်။ Wall Street မှာ Dow Jones ပြင်းပြအညွန်ကိန်း Standard & Poor's S&P 500အစုရှယ်ယာတွေအပါအဝင် Nasdaq အစုရှယ်ယာဈေးကွက်လည်းဈေးကျခဲ့ပါတယ်။စောစောပိုင်းကအမေရိကန်အစိုးရပြဿနာနှင့်အီတလီမှာနိုင်ငံရေးမရေရာမှုကြောင့်ရင်းနှီးမြှုပ်နှံရှင်တွေစိတ်ပူပန်ခဲ့ကြပြီးတိုချိုစတော့ခ်ဈေးကွက်တွေထိုးကျခဲ့တယ်လို့ဥရောပစတော့ခ်ဈေးကွက်တွေလည်းကျခဲ့ပါတယ်။